ရခိုင်ပြည်နယ်မြောက်ဦးကျောက်တော်ပုံနာကျွန်းရေသိမ်းတောင်ဘူးတိတာမောင်တော်စားတဲ့မြို့နယ်ခုနှစ်ခုကကြေးရွာအုပ်စုတရား၄ခုမှရှိတဲ့လေယာမြေဧကပောက်တသိန်းနီးပါးဟာအရှင်မီထွန်ရဆိုက်ပြုတ်လို့မရနိုင်တဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်လို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားတမကကRFP ကိုဒီနေ့ပြောပါတယ်ရခိုင်ပြည်နယ်မှာစပါးဆိုက်ပြုတ်ရေးကိုမူရတဲ့တခုတည်းမှာပဲလှုပ်ဆောင်ကြတာဖြစ်တယ်လို့အခုမေလာတတိယပတ်ဟာလေယာလုံငန်းတွေစတင်ဖို့ပြင်ဆင်ကျင်လည်ဖြစ်ပါတယ်ဒါပေမဲ့ဒေသခံတွေဟာတက်မတော်နဲ့ AA ဖွဲ့တော်ရဲ့နှစ်ဖက်တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေကြရတယ်လို့အစိုးရဘက်ကလည်းညမထွေရအမိန်ထုတ်ပြန်ထားတာကြောင့်သူတို့ရဲ့လေယာလုံငန်းတွေကိုအစာပြုတ်ဖို့အလှမ်းဝေးတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်လို့လည်းဆိုပါတယ်။ဒီအခက်အခဲတွေကိုဖြေရှင်းဖို့အသက်ဆိုင်ရာအစိုးရအာဏာပိုင်တွေအနေနဲ့အဲ့ဒီဒေသတွေကစိုက်ပျိုးရေးလိုအပ်ချက်တွေကိုအရှိမီကူညီထောက်ပံ့ပေးဖို့တိုက်တွန်းတဲ့စာရစုံကိုလည်းရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂကနိုင်ငံတော်သမတဦးဝင်းမြင့်ထံကိုမေလ16ရက်စွန်းနဲ့ပေးပို့လိုက်ပါတယ်။အဲ့ဒီစာနဲ့ပတ်သက်လို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂဦးကထာဦးကျော်ဆန်ကအခုလိုပြောပါတယ်
မိုးရသည့်ကာလကိုကျွန်တော်ရောက်တော့မယ်ရောက်တော့မယ်ဆိုတော့လေသမားတွေကအထူးသဖြင့်ပေါ့ဒီ144နဲ့ထုတ်ပြန်ထားတဲ့ data နဲ့ပြည်သူ့ဆောင်နေရတဲ့ကျွန်တော်တို့တောင်သူလေသမားတွေပေါ့သူတို့ရဲ့ကျွန်တော်တို့အနာဂတ်ကကျွန်တော်တို့ဒီရသည့်မှာအခုအရှင်မီထွန်ရေးရှင်မလုပ်ရဘူးဆိုရင်ကျွန်တော်တို့နောက်အနာဂတ်တွေသူတို့စုရင်စရာကောင်းလေဆိုတဲ့အနေထားပုံမှာစက္ကန့်ပြီးတော့ဒါမဖြစ်မနေကျွန်တော်တို့ပြင်ဆင်ရမယ်ဒီပြင်ဆင်မှုကိုကျွန်တော်တို့နိုင်ငံတော်ကတာဝန်ယူပြီးတော့ကျွန်တော်လှုပ်ဆောင်ရမယ်ဆိုတဲ့အဓိကတိတ်ကျွန်းရှိပုံမှာအရှိခံပြီးတော့ကျွန်တော်ရေးထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာတပ်မတော်ကစစ်တိုင်း၅ခုမှာအပြစ်ခက်ရက်ဆက်ထားသလိုရခိုင်မှာလည်းအပြစ်ခက်ရက်ဆက်ပြီးနိုင်ငံရေးပဋိပက္ခဖြစ်စဉ်တွေကိုညှိနှိုင်းတဲ့နီလန်းနဲ့အဖြေချဖို့ကိုလည်းနိုင်ငံတော်သမ္မတဦးဝင်းမြင့်ထံကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားပါတယ်။အခုအရှင်ဟာလေယာဉ်လုံငန်းအတွက်စတင်ပြင်ဆင်ရတော့မယ့်အရှင်ဖြစ်ပေမဲ့လက်ရှိမှာနေရဲဆွန့်ခွာထွက်ပြေးနေကြရတာကြောင့်လေယာဉ်လုံငန်းတွေကိုလှည့်မကြည့်နိုင်သေးဘူးလို့မြအုပ်မြို့နယ်ကတောင်သူတို့ဖြစ်တဲ့ဦးစိုးနိုင်ကပြောပါတယ်
ကျွန်တော်တို့စစ်ပွဲချင်းနေတဲ့အချိန်ပြည်တော်အဲ့လေထော်ဖို့မပြောနဲ့ခုတော့ကိုအိမ်ပါတော့မနေသေးဖြစ်ပြရတဲ့အနေအထားဖြစ်တော့အဲ့လေကိုရှိကြည့်ဖို့တော့မရတဲ့အနေအထားဖြစ်နေတာဒီကတောင်ကြီးတွေကအဲ့လေကိုပဲမင်ကိုပဲစားဆောင်နေရတယ်ဆိုတော့လေမဆိုင်ကကျေးကြတာမရှိဘူးအခုကြီးဆိုတာကလည်းခင်ဗျာဖဲချင်းလာမယ်ဘလောက်ထိရနိုင်စရာကခက်မှန်းလို့မရဘူးဆိုတော့ဒီကအခုလက်ပြန်စင်ကုန်တဲ့အနေအထားပဲရှိနေတာတကယ်ကိုစိုးရင်နေရာပေါ့ပါလေ
ရခိုင်ပြည်နယ်ကတောင်သူတွေဟာလေယာဉ်လုံငန်းတစ်ခုတည်းနဲ့ပဲအဓိကရည်တည်နေကြတာဖြစ်တဲ့အတွက်လေယာဉ်လုံငန်းကိုမလုပ်ကန်နိုင်ဘူးဆိုရင်အခြားလုံငန်းလုပ်ကန့်စရာမရှိတော့သလိုဒေသခံတွေအနေနဲ့လည်းစားဝတ်နေရေးအကျက်တွေနဲ့ပုံမိုရင်ဆိုင်လာရဖို့ရှိတယ်လို့လည်းတောင်သူတွေကပြောကြပါတယ်အခုနှစ်လေယာဉ်စိုက်ပျိုးရေးကိုအချိန်မီလုပ်ကန်နိုင်ဖို့အတွက်စစ်ပွဲတွေရပ်ဆိုင်ဖို့ဒါမှမဟုတ်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေအတွက်ထိခိုက်မှုမရှိအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့လည်းတောင်သူတွေကပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတပ်တော်နဲ့တပ်တော်ဝင်ကြီးဦးကျော်လွင်ကို RFP ကမေးမြန်းရမှာသူကအခုလိုပြောပါတယ်
စားတော့အခုသမတစီကိုတင်ထတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကအဲ့ဒီသမတကညွန်ကြလို့ရှိရင်တော့ကျွန်တော်တို့ဒါကတပိုင်းပေါ့ကျွန်တော်တို့စစ်ဖြစ်တဲ့နေရာမှာကတော့တကယ်ထုံရဲစိတ်ပြိုးမယ်ဆိုလို့ရှိရင်ဒေသခံတွေကိုတိုင်းသွားပြီးတော့လှုပ်ရဲကြင်ရဲလို့ရှိရင်တော့လောအပ်တဲ့အကူအညီတွေအကုန်လုံးကိုတော့ကျွန်တော်တို့ကနိုင်တဲ့လောက်ကိုအကူအညီပံ့ဖို့ဆန်သက်ပါပဲခင်ဗျာဟုတ်ကဲ့ပါကျွန်တော်တို့အစိုးရအဖွဲ့ကိုတရားဝင်အကူအညီတောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရအဖွဲ့နိုင်တဲ့လောက်ကိုအဆုံးကိုကျွန်တော်တို့ကအကူအညီပံ့ဖို့ဆန်သက်ပါပဲဟုတ်ကဲ့ပါ
ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂကနိုင်ငံတော်သမ္မတဦးဝင်းမြင့်ထံကိုပေးပို့လိုက်တဲ့စာကိုနိုင်ငံခြားတန်ယုံတွေကပါဖြန့်ဝေထားတယ်လို့လဲသမဂ္ဂဥက္ကဋ္ဌဦးကျော်စံကပြောပါတယ်ရခိုင်ပြည်နယ်မှာစီမံကိန်းစိုက်ပျိုးမြေဧကပေါင်း10သိန်းကျော်ခန့်ရှိပြီးအဲ့ဒီအထက်ကစပါးစိုက်ပျိုးမှုအများဆုံးနဲ့စပါးအထွက်ဆုံးဟာအခုတိုက်ပွဲတွေပြင်းထန်နေတဲ့မြောက်ဦးကျောက်တော်မင်းပြမြို့နယ်တွေဖြစ်တယ်လို့လဲပြောကြပါတယ်ခင်ဗျာကျွန်တော်မင်းသိန်းအောင်ပါ